ကိုရာတမကရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေကိုလေ့လာဖို့ဒီကနေ့ရန်ကုန်မြို့ကိုရောက်ရှိလာခဲ့ပါတယ်။ရောက်ရောက်ချင်းပဲရန်ကုန်မြို့ကအင်းစိန်ထောင်ကိုသွားပြီးနိုင်ငံရေးအကျဉ်းသားတချို့နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်နေသူတွေနဲ့လည်းညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်ကိုစောင့်ကြည့်သတင်းယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်။
မစ်ရန်ဟီလီရဲ့အခုတရိယာချင်းမြောက်မြန်မာနိုင်ငံခီးစဉ်အနေနဲ့ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိနေထိုင်မှာဖြစ်ပြီးတော့ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေပြီးတော့ပြည်တွင်းကလက်တလောဖြစ်နေတဲ့လူခွင့်ရေးအခြေအနေတွေကိုလေ့လာခဲ့ပြန်မှလည်းဖြစ်ပါတယ်။ဒီနေ့မှာတော့ရန်ကုန်မြို့အင်းစိန်မြို့နယ်မှာရှိတဲ့အင်းစိန်ထောင်ကိုမနေ့ပိုင်းကတွားရောက်ခဲ့ပြီးတော့နိုင်ငံရေးကျင်းသားတွေနဲ့တွေ့ဆုံခဲ့တယ်လို့ညနေပိုင်းမှာတော့ကုလသမဂ္ဂရုံးမှာတွေ့ဆုံတင်တဲ့သူတွေနဲ့တွေ့ဆုံမှုတွေပြုလုပ်ခဲ့တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာရုံးခွဲပြည်ကြားရေးတာဝန်ခံဦးဝေဝင်းကပြောပါတယ်။
ဟုတ်ပါတယ်ဟုတ်ကဲ့ဒီနေ့မနေ့ကတော့ဟိုအဲအစိမ့်ကြောင်းတော့ပါတယ်အဲဒီမှာဟိုနိုင်ငံရေးအကျဉ်းသား6ဦးတော့နဲ့တွေ့ပါတွေ့ပြီးတော့ဟိုရင်အဲထောင်ထဲမှာလည်းနေပေါ့ကြည့်ပြီးတော့သူအဲရုံးမပြန်လာပြည့်ပေါ့နော်ရုံးမှာလည်းတချို့အဖွဲ့တွေနဲ့တွေ့ပါတယ်ခင်ဗျအဲဟုတ်ကဲ့အကျဉ်းအဖြစ်တော့ပြောရမစနေပေါ့လေတချို့ဒီအဲဒီရှိနေတဲ့အဖွဲ့တွေနဲ့တွေ့ပါတယ်နော်တချို့ဒီမိချောင်းကကိစ္စမပါဝင်တဲ့ဟုတ်ကဲ့လို့ရှားနေတဲ့ပုံစံနဲ့တွေ့ပါတယ် ING တို့ပါရတယ်တွေ့ပါတယ်ခင်ဗျ။အဲကုလသမဂ္ဂဟိုဘော်ဒီဘော်ဒီအာဒီကုလသမဂ္ဂရုံးကအကြီးကြီးနဲ့တွေ့ပါတယ်
။နိုင်ငံရေးအကျဉ်းသားရေးကူညီသူတွေနဲ့မစ်ဆန်ဟီလီတွေ့ဆုံချိန်မှာပါဝင်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောများအဖွဲ့ FBS ကဦးရဲအောင်ကသူနဲ့တွေ့ဆုံပြီးချိန်မှာပြောဆိုခဲ့တာတွေကိုအခုလိုပြန်ပြောပြပါတယ်။
နိုင်ငံရေးကျင်းသားကိစ္စပါပဲနံပါတ်၁ကတော့ကျွန်တော်တို့တောင်တန်းမှာရှိတဲ့နိုင်ငံရေးကျွန်တော်တို့သတ်မှတ်ထားတဲ့နိုင်ငံရေးကျင်းသားအရေးအတွက်ဒီအကြောင်းပေါ့နော်အဲ့ဒါဒီနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးပါတယ်နောက်ကျွန်တော်တို့ဒီနိုင်ငံရေးကျင်းသားဘယ်လိုသတ်မှတ်လဲဒီလေဟာဒီနဲ့ပတ်သက်ပြီးကျွန်တော်တို့လက်ပြဆွေးနွေးတာရှိပါတယ်ဒုတိယတစ်ခုကတော့ဒီလက်ကျန်နိုင်ငံရေးကျင်းသားစီစဉ်ရေးကော်မတီရုံးကကျွန်တော်တို့ဆောင်ရွက်ခဲ့ရတဲ့ပုံစံပေါ့လေအဲဆောင်ရွက်ခဲ့ရတဲ့ဘယ်လိုဒီဆောင်ရွက်ခဲ့တယ်ဒီကကြောင်းနဲ့ကျွန်တော်တို့ဆွေးနွေးကြကြပါလေ။ဟုတ်ကဲ့နောက်ဆုံးတစ်ခုကတော့အခုလက်ရှိပေါ့နိုင်ငံရေးအကျဉ်းသားရေးရာကော်မတီဖွဲ့တဲ့ကိစ္စ။ဒီကိစ္စကိုလည်းသူပြီးပါတယ်။ကျွန်တော်တို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့သိကြပါတော့။သိကြလေးကိုပြောကြပါလေခင်ဗျ။ဟုတ်ကဲ့အဓိကကတော့ဟိုဆွေးနွေးတဲ့ဆရာတွေဆိုရင်တချို့ဟာလေးတွေကတော့ဟိုသူသိတဲ့ information လေးတွေပေါ့လေ
။မနေ့ကမှဆိုရင်တော့ Miss Yan Hili ရရခိုင်ပြည်နယ်ကိုတွားရောက်มาဖြစ်တယ်လို့ဦးဝေဝင်းကပြောပါတယ်။
မနေ့ကကတော့ကျွန်တော်တို့ရန်ကုန်မှာတော့တချို့စီးပွားရေးတွေရှိပါတယ်ဒီနေ့ကျွန်တော်တို့စစ်တွေတော့ကြပါမယ်ခင်ဗျာ။ခင်ဗျရန်ကုန်လို့ပြန်လာပါလိမ့်မယ်ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့စစ်တွေမှာတော့ညအိပ်ပါမယ
်။မစ်ဆန်ကြီးလေးရဲ့ပထမခီးစဉ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးတော့သူမြင်တွေ့ဘူးသမျှဒုက္ခသည်စခန်းတွေထဲမှာအခြေအနေအဆိုးဆုံးတဲမှာပါဝင်တယ်လို့ပြောဆိုခဲ့တာပါ။မကြာခဏဆိုသလိုတိုက်ပွဲတွေပြင်းပြင်းဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလည်းသူ့အနေနဲ့တွားရောက်ပြီးတော့လေ့လာမှဖြစ်တယ်လို့ဒေသခံပြည်သူတွေဘောဘလို့ကြိုးတက်ရမှုရှိနေလဲဆိုတာကိုမစ်ဆန်ဟီလီကသူ့ရဲ့ခီးစဉ်ထဲမှာထက်သွင်းပြီးတော့လေ့လာမှလည်းဖြစ်ပါတယ်။လူခွင့်ရဲ့ထုကိုစလဲမစ်ဆန်ဟီလီရဲ့ဒုတိယမြောက်ခီးစဉ်နဲ့ပတ်သက်လို့နိုင်ငံတကာလူခွင့်ရဲ့အဖွဲ့အစည်းတွေကမြန်မာနိုင်ငံမှာရှိတဲ့လူခွင့်ရဲ့ချိုးပေါက်ခံရတဲ့ကိစ္စတွေကိုတိတိယောက်စုံစမ်းဖော်ထုတ်နိုင်မယ်လို့မျှော်လင့်နေကြတာပါ။ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိ10ရက်ကြာကြာမြင့်မဲ့သူ့ရဲ့ခီးစဉ်မှာနိုင်ငံရေးကျင်းသားအရေးကိစ္စလာမယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတဖို့ကိစ္စတွေအပါအဝင်တော်တော်ကောင်းဆောင်တွေအာဏာပိုင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုဒီ2015ခုနှစ်ဧပြီလမှာလုပ်မဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအစီရင်ခံစာတင်သွင်းမှလည်းဖြစ်ပါတယ်ခင်ဗျ။